ဘင်္ဂလားဒေ့ရှ်နိုင်ငံမှာပိတ်ပင်ထားတဲ့အစ္စလာမ်အစိုးရဝါဒီအဖွဲ့အဖွဲ့ရဲ့အဖွဲ့ဝင်လေးလို့တန်ဖိုးရှိသူ15ဦးကိုဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့စစ်တကောင်းမှာဖမ်းလိုက်တယ်လို့တာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။တရားမဝင်အဖွဲ့အဖြစ်သတ်မှတ်ကြေညာထားတဲ့ Hizb ut-Tahrir HT အဖွဲ့ရဲ့ဒေသဆိုင်ရာတပ်မှုအပါအဝင်အဖွဲ့ဝင်တွေကိုစစ်တကောင်းစိတ်ကမ်းမြို့တောင်းမှာဖမ်းဆီးလိုက်တာလို့ရဲတပ်ဖွဲ့ပြောခွင့်ရရှာအဗ်ဒူရူဖ်ကပြောပါတယ်။စစ်သွေးကြွတွေမြို့မှာပြန်စုနေကြတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရက AFP သတင်းဌာနကိုပြောပြီး laptop computer တွေ mobile phone တွေဂျီဟတ်ဝါဒဆိုင်ရာစာအုပ်တွေနဲ့အပြတ်အမောက်လုပ်ငန်းတွေမှာသုံးမဲ့ငွေတွေကိုရဲတပ်ဖွဲ့ကသိမ်းဆည်းမိတယ်လို့လည်းပြောပါတယ်။ HT အဖွဲ့ဟာနိုင်ငံတော်စန့်ကျင်ရေးနဲ့ဒီမိုကရေစီစန့်ကျင်ရေးလှုပ်ရှားမှုတွေကိုလှုပ်တဲဆိုပြီး2009ခုနှစ်မှာတရားမဝင်အဖွဲ့ဖြစ်သတ်မှတ်ကြေညာထားတာပါ။မွတ်စလင်တွေအားလုံးတဲ့ကယ်လီဖိတ်နိုင်ငံတခုတောင်းဆိုနေတဲ့လန်ဒန်ခြေဆိုင် HT အဖွဲ့ဟာကမ္ဘာတဝန်းမှာလှုပ်ရှားနေတာဆယ်စုနှစ်ပေါင်းများစွာကြာပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမကြာသေးခင်နှစ်တွေအတွင်းလူသေဆုံးရတဲ့အကြမ်းဖက်ဝါဒဆွဲလို့ရတွေကိုအစ္စလာမ်အစိုးရဝါဒီတွေလုပ်ခဲ့ကြပါတယ်။အဲဒီထဲမှာ2016ခုနှစ်ကဒါကာမြို့တော်ကော်ဖီဆန်တစ်ခုကိုတိုက်ခိုက်တာကြောင့်နိုင်ငံသားအများစုဖြစ်တဲ့လူ22ယောက်သေဆုံးခဲ့ရပြီး IS အစိုးရအဖွဲ့ကသူတို့လက်ချက်လို့ကြေညာခဲ့ပါတယ်။